ပဲဂိုးမျိုးကဆန္ဒပြသပိတ်တွေကိုမနေ့ကအကြမ်းဖက်ဖြိုခွဲခဲ့တာကြောင့်60ကျော်တေဆုံးပြီးတော့အတော်များများထိခိုက်ဒဏ်ရာရခဲ့တယ်လို့ပဲဂိုးမျိုးကန်က VOA ကိုပြောပါတယ်မန္တလေးမြို့မှာလည်းဒီနေ့မြောက်တောင်သပိတ်စစ်ကြောင်းဖြိုခွဲခံခဲ့ရတာကြောင့်ဒါဇင်နဲ့ချီပြီးတော့ဖမ်းခံခဲ့ရပါတယ်ဒီချင်းတွေပါဝဲနိုင်ငံတော်ကဆန္ဒပြပွဲတွေကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ပဲခူးမြို့မှာမနေ့ကလှုပ်ခဲ့တဲ့ဆန္ဒပြသပိတ်တွေကိုစစ်ကောင်စီရဲ့လက်နက်ကိုင်စစ်တပ်နဲ့ရဲတပ်ဖွဲ့ကအကြမ်းဖက်ဖြိုခွဲတာကြောင့်ဆန္ဒပြတဲ့သူ65ယောက်ထက်မနည်းသေဆုံးခဲ့တယ်လို့ပဲခူးမြို့ကန်တဦးက VOA ကိုဒီနေ့မှအတည်ပြုပြောကြားပါတယ
်ကျွန်တော်တို့သိရတဲ့တော့ပေါ့နော်ကိုနော်65ယောက်လောက်ကျွန်တော်တို့ကြားသိထားတယ်ကွာဗန်ယာရတဲ့လူက40ကျော်တယ်ကွာမနေ့ကဖမ်းမိတာပဲကိုကျွန်တော်တို့သိရတဲ့တော့အခုနေ့ကို100နီးပါးတော့ဖမ်းလိုက်တယ်ကွာ
ပဲခူးမြို့ကမက်ဂတစ်ပုံနစုတာပေါက်အလင်းရောင်ကြောက်ကြီးစုစံတော်တွင်းစတဲ့ရက်ခွက်တွေမှာဆန္ဒပြပင်မတပိတ်တွေရဲ့ခံတက်တွေကိုစစ်တပ်နဲ့ရဲအင်အား300နဲ့400လောက်ကတနက်တည်းမော်တာဘုံးသီးတွေနဲ့မနေ့ကပစ်ခတ်နှိမ်နှင်းခဲ့တာပါအဲ့ဒီပစ်ခတ်မှုတွေအတွင်းဒိဂိုက်တန်ရာရတဲ့သူတွေအတော်များများရှိခဲ့တာကြောင့်နောက်ထပ်သေဆုံးသူဦးရေဟာလည်းထပ်တိုးလာနိုင်ပွဲရှိတယ်လို့သိရပါတယ်ဒီနေ့မှာတော့ပဲခူးမြို့ကအဲ့ဒီရက်ခွက်တွေမှာဆန္ဒပြတာတွေမရှိပေမဲ့မြို့အနောက်ဘက်ချမ်းကကြောက်ကြီးစုရွာတင့်နဲ့ဆိုင်တောင်ရက်ခွက်တွေမှာလူတွေဒါဇင်နဲ့ချီပြီးတော့သပိတ်မောက်ဆန္ဒပြတာတွေရှိခဲ့ပြီးညနေပိုင်းအထိတော့ပြစ်ခတ်နေနေတာတွေမရှိဘူးလို့စူပါမျိုးခံကပြောပါတယ
်အခုဒီနေ့ပဲခိုးကတော့လေပြစ်တာဖြစ်တာတွေတော့မရှိဘူးခင်ဗျာဒီနေ့တော့ဆန္ဒပြတာတော့ရှိတယ်ခင်ဗျာမနေ့ပိုင်းမှာဆန္ဒပြပွဲတွေတော့လုပ်တယ်ခင်ဗျာဟုတ်အင်းအားရာကြောမယ်ခင်ဗျာဟုတ်ကဲ့ဘူးအနောက်ဘက်အချမ်းဟိုကဟိုပြစ်ခဲ့တဲ့အပိုင်းတွေမှာတော့ဒီနေ့ဘာမှဟိုမရှိဘူးခင်ဗျာကနပြတ
ာမရှိဘူးခင်ဗျ။ဒါပြမန်လေးမျိုးမှာဆိုရင်လည်းတက္ကသိုလ်ကျောင်းသားသမဂ္ဂတပိတ်စစ်ကြောင်းအပါဝင်ဆန္ဒပြတပိတ်စစ်ကြောင်းတွေဟာဒီနေ့မနက်အစောပိုင်းကတည်းကတနေ့လုံးခြေတက်ဆန္ဒပြခဲ့ကြပါလေ
။ဒေါ်ရဲဒေါ်ရဲ
ဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲ
ဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲဒေါ်ရဲစစ်တပ်နဲ့ရဲတပ်ဖွဲ့တွေရဲ့ဖြိုခွဲတာကိုခံခဲ့ရပါတယ်။ဒေါက်တာတေဇာဆန့်ထွက်ပြေးလွတ်မြောက်ခဲ့ပြီးမဲ့ဆန္ဒပြတဲ့သူတချို့အပါအဝင်ရက်ွက်ထဲမှာနေထိုင်တဲ့သူတချို့ဖမ်းခံခဲ့ရတယ်လို့ဒေါက်တာတေဇာဆန့်က VOA ကိုပြောပါတယ
်။ဒီနေ့မနေ့ကတော့မန်လေးမှာကျွန်တော်တို့မန်လေးရတော့တပိတ်အင်အားတွေကတော့ဒီပုံမှန်လိုက်မယ်ပေါ့နော်ဒီတပိတ်စစ်ကြောင်းတွေနေပြင်ရှိနေပါတယ်။ဒီနေ့မနေ့မှာတော့ဒီကျွန်တော်ပါဝင်တဲ့ဒီများတောင်တပိတ်စစ်ကြောင်းကတော့ပေါ့နော်မနေ့ကင်းမှာဒီစစ်သားတွေရဲတွေလာပြီးတော့ဖြိုခွဲသွားတယ်ကိုကြီးတကယ်လို့ရတယ်ရှိတယ်။ဒီနေ့စကြောင်းလေးတော့ပြီးကြတာတော့ဟိုအားလုံးအပြည့်အစင်ပြီးရပေါ့နော်။ဒီနေ့ပုံမှာအာယုံကနေညကျွန်တော်တို့တပိတ်တွေရမှာဒီမှာရှိနေရပေါ့
။ဘယ်ချိန်လောက်ကဖြစ်တာလဲ။ဘယ်နေရာမှာလဲအဲ
့ဒါ။ညတော့စကြောင်းကဟိုပေါ့ကျွန်တော်တို့မနေ့9:30လောက်မှာပေါ့နော်။ဖြိုခွဲကြတာစဒီစကြောင်းထွက်တာ9:00လောက်မှာစထွက်တာဆိုတော့ပေါ့နော်။စကြောင်းထွက်ပြီးတော့10:15လောက်ခြားတော့ပေါ့နော်။ဟိုပေါ့ကျွန်တော်တို့22လမ်းအနောက်ပေါ်တော့92လောက်ကြာမှာ22လောက်ဟုတ်တယ်92လောက်ကြာမှာနေတူတယ
်အဲ့မှာဘယ်လောက်လောက်အဖမ်းခံလိုက်ရလဲ
ကျွန်တော်တို့အခုကြာတော့ကျွန်တော် defense ပေါ်တော့ဒီလုံးချုံရေးတာဝန်ယူထားတဲ့လူငယ်တွေကဒီ15ရောက်တော့ဖမ်းခံရတဲ့သူကြာတယ်နောက်ဒီကျွန်တော်တို့သူတို့ရောက်လာတဲ့အချိန်မှာကျွန်တော်တို့ကစစ်ကြောင်းကတရင်ကျွန်တော်တို့ scouting ကရှေ့ပြီးကင်းရပေါ်တော့ကြိုတိတဲ့အတွက်ကျွန်တော်တို့3မိနစ်လောက်4မိနစ်လောက်ကြိုတိတဲ့အတွက်ကျွန်တော်တို့သူဖွဲ့လိုက်တော့ဖွဲ့ရဆိုပေမဲ့အင်းနဲ့နီးစက်ရပြင်နေတဲ့ပြီးဝင်ရတော့ရက်ွက်သေးဘူးပေါ်တော့အဲ့မှာသူတို့အင်တိန်ကိုမှတိသွားပြီးတော့အင်တိန်တွေကနေကျွန်တော်ပုံနေတဲ့ဒီတပိတ်စိတ်ချောင်းတွေကပေါ့နော်ဒီ15ရောက်တော့မြို့သမီးဒီပဲ15ရောက်တော့ဖမ်းခံသွားရတယ်လို့ကြားတယ်။နောက်ဒီချက်ကွက်တွေကဘာမှမဆိုင်နဲ့ပေါ့နော်ဒီတွေ့ရလူတွေ2ရောက်3ရောက်လည်းဖမ်းသွားတယ်ကြားတယ်။အဲ့တော့အားလုံးပေါင်းရင်တော့30နီးပါးလောက်ဖမ်းခံသွားတယ်ဆိုတဲ့တင်ကြပါတယ်ခင
်ဗျ။ဒီနေ့တပိတ်စိတ်ချောင်းဖြိုခွဲတဲ့နေရာမှာသူတို့ဘက်ကပြစ်ခတ်နေနေတာတွေရောရှိလား
။အဲကျွန်တော်ကြားတာတော့အဲကျွန်တော်ဒီဟောပေါ့တနက်တန်နေကြားရတယ်ဒီပုံနေတဲ့အချိန်မှာပေါ့နော်ဒီတနက်တန်နေကြားရတယ်ဆိုအဲ့တို့တကယ်တမ်းတို့ရောက်လာတဲ့အချိန်မှာတော့ကျွန်တော်တို့စစ်ကြောင်းကမရှိတော့ဘူးကျွန်တော်တို့ကဒီလူစုဖဲ့ပြီးတော့ပုံနေပြီပေါ့နော်အဲ့တော့ဟိုတဲ့လူအုပ်စုနဲ့တွေ့ပြီးတော့ပြစ်တာခတာမျိုးတော့မရှိဘူးဒါပေမဲ့တို့ဒီလူတွေကြောက်အောင်ပေါ့နော်ဟိုပြောင်းဒီတနက်ဒီဖောက်တယ်ဆိုတော့ကျွန်တော်ကြားသိရပါတယ်ခင်ဗျာဟု
တ်ဒီကိတန်ရရတဲ့အချိန်ကြီးရရောဘာများကြောက်
တော့မကြောက်
ဘူးနော်ဟုတ်ကဲ့အဲကိုတေဇာဆန်းလဲဒီဟိုဒဘိစစ်ကြောင်းဖြူခွဲတဲ့အုပ်စာမှာတီတီလေးလွတ်သွားတယ်လို့သိရပါတယ်အဲ့ဒီအချိန်ကြီးလေးလည်းပြောပါဦးခင်ဗျာ
ကျွန်တော်တို့ကျွန်တော်တို့ခုနရှေ့ပြီးကင်းကပေါ့နော်ပုံဆက်ပြီးတော့ကျွန်တော်တို့ဘက်ကကျွန်တော်ဒီတန့်ပြီးပြောတာပေါ့ဟိုကောင်လေးဒီဖိုးသူကလာအခုကနောက်ပိုင်းကသူကဒီစကားတွေပဲမတုံးတော့ဘူးလေတအားမြန်တာဖိုးဝီကားတွေတအားမြန်ပေါ့ပေါ့ဒုံဆိုင်မောင်းမောင်းလာကြတာပေါ့နော်အဲ့တော့အဲ့တရင်ကြားရဲဆိုတာလည်းကျွန်တော်တို့ကသူစုအရင်ဖွဲ့ရမယ်ကျွန်တော်တို့သူစုက ခွဲနေတဲ့အချိန်မှာတက်ရောက်လာတယ်ဆိုတဲ့သဘောပေါ့နော်ကျွန်တော်တို့ကခွဲပြီးသူတို့ကအရောက်ဆိုတော့တမနစ်တမနစ်လောက်ကြီးရောကျွန်တော်တို့အိမ်နေရာနေဟိုတက်ရောက်လာတာပေါ့နော်အဲ့တော့ကျွန်တော်တို့ကတော့တချို့ကဆိုင်ငယ်တွေပါတော့အစ်စ်ကျောင်းတဲ့တချို့ကဆိုင်ငယ်တွေပါတော့တချို့ကဆိုင်ငယ်တွေနဲ့မောင်းပြေးကြပေါ့နော်ဖတ်ကြပေါ့နော်အဲ့မှာကျွန်တော်တို့လည်းတီတီလေးပါပဲတမနစ်တမနစ်လောက်ကြီးပဲဆော့ပြီးတော့ပေါ့နော်တို့သွားတာ
ဟုတ်ကဲ့အဲ့တော့အခုနောက်ပိုင်းဆိုရင်တို့ဘက်ကဒီဆန္ဒပြပွဲတွေကိုဖြိုခွဲတာတွေပြင်းပြင်းထန်ထန်တွေလှုပ်လာတယ်အဲနောက်ပြီးတော့ဒီခုနလိုမျိုးဒီအရက်ဝတ်ဒီဒီအရက်ဘက်ကကားတွေတုံးလာတယ်အဲ့ဒီအဥ္စာပေါ်မှာရောဘယ်လိုမြင်လဲ
ဟုတ်ကဲ့ဒါတော့ဒီအခုဒီစစ်ကောင်စီရဲ့ဒီလက်ပါးတွေပေါ်တသားတွေရဲတွေကဟိုကျွန်တော်တို့ဒီတကယ်လိုက်နာရမယ်လို့ထုံးစုံတွေပေါ်ဒီကုတ်ထုတ်ကွန်တက်တွေရှိပါတယ်ကျွန်တော်တို့ဒီစနားပြတ်နေရတဲ့ဒီပေါ်တော့ဟိုဘယ်လိုအိုင်တွေရမလဲဒါပေမဲ့ဒီလူတွေကဘယ်လိုမှကျွန်တော်တို့ဘယ်စင်းမစည်းကနေမှလည်းမညီဘူးအခုဆိုရင်ကျွန်တော်တို့ဒီနေ့မနေ့ဆိုရင်ကျွန်တော်တို့ဒီအရက်ဝတ်တွေနဲ့ပါပါတယ်ပေါ့နော်ဒီတန့်ရောက်လာတယ်တန့်ပြီးတော့ကျွန်တော်တို့အကျန်းဖက်တယ်ဖြိုခွဲတယ်ပေါ့နော်အားကျွန်တော်တို့တနေ့ဒီနေ့ပြစ်တယ်ကျွန်တော်တို့ပေါ့နော်ဖမ်းမိပါပြီဆိုတော့ရိုက်တယ်နှက်တယ်သာသမန်ဒါတွေကဘယ်လိုမှဟိုဘယ်လိုစင်းမစည်းကနေမှပေါ့နော်ကျွန်တော်တို့မညီတဲ့တကယ်ကိုအကျန်းဖက်အဲလောက်ရက်ဒီပါပဲခင်ဗျာအဲ့တော့နောက်ဒီလူတွေကိုတမျိုးလုံးပေါ့နော်အဲဒီစစ်တယ်စီးတယ်ဖမ်းတယ်စီးတယ်အကြောင်းမဲ့ပေါ့ဗျာဒါတွေကကျွန်တော်တို့ဘလူးမတ်ကိုမဖြစ်သင့်မဖြစ်တိုက်တဲ့ကိစ္စတွေပါပဲဗျာဘလူးစီးကနေမှလည်းညီမှာမဟုတ်ပ
ါဘူး။ဒါပြင်သခိုင်းတိုင်းဘက်မှာဆိုရင်လဲရွှေဘိုးမုံရွာကလေးတမှု30အရာတော်စတဲ့မြို့တွေမှာဆီယနာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြတာတွေရှိခဲ့ပြီးတော့အရာတော်မြို့နဲ့တမှုမြို့တွေမှာတော့အကြမ်းဖက်ဖြိုခွဲခံရတာကြောင့်တယောက်စီတေဆုံးခဲ့တယ်လို့သိရပါတယ
်။
အပြင်မြစ်ကြီးနားဘိုးကုတ်တဝယ်ဆတဲ့မြို့တွေမှာလည်းမြို့ကန်တွေကချီတက်ဆန္ဒပြကြကြပြီးတော့ဆရာနာရှင်ပြုတ်ကြရေးဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုပေါ်ပေါက်ရေးချွေးကြော်တန်းတွေကိုအော်ဟစ်တောင်းဆိုခဲ့ကြပါတယ်။ပဲခူးတိုင်းဖြူမြို့နယ်အတွင်းကကညကွင်းမြို့မှာဆိုရင်လဲဆန္ဒပြပြည်သူတွေနဲ့ပညာရေးဝန်ထမ်းတွေကဆရာနာရှင်စနစ်စမ်းကြည့်ရေးခေါင်းဆောင်တွေပါဝင်ဖမ်းဆီးခံထားတဲ့သူတွေပြန်လွတ်ပေးရေးစတဲ့ချွေးကြော်တန်းတွေကိုအော်ဟစ်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ရန်ကုန်မြို့မှာဆိုရင်လဲတောင်မွေမြို့နယ်အတွင်းကကြောင်မြောင်းမှာဖျောက်ကြားသပိတ်တွေဆင်နွှဲခဲ့ကြပြီးတော့ပြည်အစိုးရကိုစန့်ကျင်ကန့်ကွက်တာတွေရှိခဲ့ပါတယ်။ဒါပြင်ရွှေကုန်းတိုင်းဂုံးကျော်တရားအပအဝင်တရားတချို့မှာတော့စစ်ကောင်စီရဲ့အကြမ်းဖက်လို့ရတဲ့ဟာလူသားမျိုးနွယ်တွေပေါ်ကျူးလွန်တဲ့ရာဇဝမှုဖြစ်တဲ့ကဘာမကျေဘူးဆိုတဲ့စာသားတွေပါဝင်တဲ့ပိုစတာတွေကိုချိတ်ဆွဲပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဗျော်ဗျော်တရက်နေ့စစ်တပ်အာဏာသိမ်းရင်ကစပြီးနိုင်ငံတော်ဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွဲလို့တေဆုံးသူဦးရေဟာအခုဆိုရင်900နီးပါးရှိလာပြီဖြစ်ပေမဲ့လည်းဆရာနာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုတော့ဆက်လက်လှုပ်ဆောင်နေကြဆဲဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ